ခါဗျာနိုင်ငံတော်သမ္မတကြီးဦးမင်းလင်းကတိုင်းပြည်အတွက်အခွန်ငွေအများပြားပေးခဲ့တဲ့အရာဝတီဘဏ်ကိုချီကျူးဂုဏ်ပြုလို့ပေးရနေတဲ့ပုံရိပ်တွေမြန်မာနိုင်ငံကိုခွန်ဆက်လက်ပေါ်ခြေကန်သွားမှာဖွံ့ဖြိုးတိုးတက်မယ်ဆိုတဲ့အပန်းတွေကိုကြားနေရပါတယ်ဒီတစ်ပတ်မှာတော့အခွန်ဆက်လက်နဲ့လူမှုလုံခြုံရေးအစီအစဉ်လေးအကြောင်းဆွေးနွေးကြည့်ကြရအောင်ပါအမေရိကန်ပြည်ထောင်စုမှာနိုင်ငံသားကနေကားမောင်းလိုင်းဆင်တွေပြင်းအရေးကြီးတဲ့ကလေးတက်ရှိပါတယ်။လူမှုလုံခြုံရေးနံပါတ်လေးပါတဲ့ Social Security ကလေးပဲဖြစ်ပါတယ်။ကနန်းကိုလုံပါလိရှိတဲ့ကလေးဟာဘဝတစ်ဆောင်လုံးကိုလုံလုံမဲ့လုပ်ငန်းဝင်အင်အားပိုင်ဆိုင်မှုအကျွေးဝယ်ယူခွင့်ကတ်အခွန်ပေးဆောင်မှုတွေပါဝင်စီးပွားရေးကြမှာရေးအတွက်မရှိမဖြစ်လိုအပ်တဲ့အရာတစ်ခုဖြစ်ပါတယ်။တကယ်တော့ Social Security Administration လို့ခေါ်တဲ့လူမှုလုံခြုံရေးရုံးအဖွဲ့ကိုအမေရိကန်သမ္မတ Franklin Roosevelt လက်ထက်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။1930ကာလမှာကမ္ဘာစီးပွားရေးပြက်ကအကြီးအကျယ်ဆက်ရိုက်နေခြင်းစိတ်ဓာတ်အကြီးအကျယ်ကျနေတဲ့အမေရိကန်ပြည်သူတွေကိုဆင်းရဲတွေမှာဆွဲထုတ်နိုင်အောင်ဆွဲတင်လိုက်တဲ့အစီအမံတရားလည်းဖြစ်ပါတယ်။1939မှာအမေရိကန်နိုင်ငံပါတွေအတွက် Social Security ကလေးစတင်ထုတ်ပေးလိုက်တဲ့အခါပထမနှစ်မှာလူသားပေါင်း20ကျော်လာလျှောက်ကြပါတယ်။နောက်တော့တဖြည်းဖြည်းသဘောပေါက်လာပြီး Roosevelt ရဲ့အပေးယူသက် policy ပေါ်ယုံကြည်မှုရှိလာကြပါတယ်။လူမှုလုံခြုံရေးကတ်ဆိုတာမရှိမဖြစ်လိုအပ်တဲ့အရာတစ်ခုဖြစ်လာခဲ့ပါတယ်။အမေရိကန်ပြည်သူတွေဟာအိမ်ပိုင်ဆိုင်ထဲမှာစလို့ပစ္စည်းဝယ်တာဝင်ငွေတွေအားလုံးကိုအခွန်ပေးရပါတယ်။ဒါပေမဲ့ကိုပေးလိုက်တဲ့အခွန်တွေအလကားမဖြစ်အောင်အစိုးရဘက်ကလည်းပြန်လည်စောင့်ရှောက်ပေးခဲ့ပါတယ်။ Franklin Roosevelt စတင်လိုက်တဲ့လူမှုလုံခြုံရေးယုံဆိုတာအမေရိကန်ခွန်တွေကိုထိထိရောက်ရောက်ပြန်လည်အသုံးပြုခြင်းပဲဖြစ်ပါတယ်။လူမှုလုံခြုံရေးရုံးကအဓိကအလုပ်၅ခုကိုလုပ်ပါတယ်အသက်အရွယ်ကြီးရင်သွားသူတွေဒါမှမဟုတ်စစ်ပွဲဒါမှမဟုတ်သဘာဝကတ်ဆိုးကလွံ့မြောက်ရှင်းသန်လာသူတွေနဲ့မတန်မဆွမ်းသူတွေကိုဒါမှကဝင်ဝင်နေတဲ့မိသားစုတွေအကြောင်းမျိုးမျိုးကြောင့်အလုပ်ပြုတ်သွားသူတွေဆင်းရဲနှံပါတဲ့ကလေးတွေရဲ့ပညာရေးကျန်းမာရေးတွေကိုစောင့်ရှောက်ကူညီပေးပါတယ်ရူးစပက်ဖန်ပြီးခဲ့တဲ့လူမှုလုံခြုံရေးအစီအစဉ်တစ်ခုအမေရိကန်နိုင်ငံသားတွေဒါမှကဒုက္ခတွေတွေနိုင်ငံရေးခုလုံခွင့်ရခဲ့သူတွေလည်းအကျိုးခံစားခွင့်ရခဲ့ပါတယ်ဒုက္ခတွေအမေရိကန်ကိုစတဲ့အခြေချကားကအလုပ်မရှိသေးတဲ့အခါအစိုးရကနေစရာစားစရာအလုံးကိုထောက်ပံ့ပေးထားပါတယ်။အသက်အရွယ်ကြီးမှရောက်လာရင်လည်းထောက်ပံ့ကြီးတွေရပါတယ်။တရားဝင်နေထိုင်ခွင့်ရတဲ့အခါအလိုလိုဝိုင်းရဲ့နိုင်ငံပါးကြီးတွေဖြစ်သွားပြီးအစိုးရဆောင်ရှောက်နဲ့နေကြရပါတယ်။2008စီးပွားရေးတက်ကတ်ဖြစ်ပြီးစက်ရုံတွေပိတ်အလုပ်ပြုတ်တော့ကဆိုရင်ဒုက္ခတွေလူ့သမားတွေဟာအစိုးရကြီးကလူမှုထောက်ပံ့ကြီးအကူအညီတွေရကြပါတယ်။တချို့ဆိုရင်6လတနစ်စာထောက်ပံ့ကြီးရကြကြကြောင့်ခီးခွဲအပန်းဖြစ်ကြပါတယ်။အမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်ရင်းကွယ်လွန်သွားခဲ့သူကဗျာဆရာကြီးဦးတင်မှုကကျွန်တော်တို့နဲ့ဆုံတဲ့အခါတိုင်းအရင်ရှင်ကတော်တော်သဘောကောက်တာကွာကိုလိုကိုသွေးသားမတော်စားပဲကျမကြီးလူမှုရေးထောက်ပံ့ပေးထားတယ်လို့ရရမုံမပြောလို့ရှိပါတယ်ကျွန်တော်တို့ကဗမာပြည်မှာလဝဲစာအုပ်တွေဖတ်ဗီယက်နမ်စစ်ပွဲလောက်ပဲသိပြီးအမေရိကန်နယ်ချက်ဆိုတာပဲသိခဲ့ကြတာကိုအမေရိကန်ပြည်ထောင်စုအတွင်းကလူမှုထောက်ပံ့ရေးအစီအစဉ်တွေကိုမသိခဲ့ကြတော့တွေ့ကြုံသမျှဟာကို့အတွက်အထူးဆန်းလို့ဖြစ်နေပါတယ်တကယ်တော့ဆရာကြီးဦးတင်မှုပြောခဲ့သလိုပါပဲအမေရိကန်ပြည်ထောင်စုဟာရိုးစက်တဲ့ကလေးတွေကိုဂရုစိုက်ပြုစုပြောထောင်ပေးသလိုလူငယ်တွေအလောက်ကညာရှိရေးကိုအလေးထားစဉ်းစားပါတယ်။တကြီးရွယ်ဦးတွေမတောင့်တမကြောက်ကြနေထိုင်နိုင်တဲ့အခြေအနေတခုကိုဖန်တီးပေးထားပါတယ်။အသက်55နှစ်အရွယ်နိုင်ငံသားကြီးတွေအတွက်ဆောက်လုပ်ပေးထားတဲ့အိမ်တွေကိုကြည့်လိုက်ပါ။အပြင်မှာစိုက်ခင်းလေးတွေအပြင်ပြင်လုပ်ဖို့အတွက်ရေကွက်လေးတွေချပေးထားသလိုအိမ်ရှိမှလည်းဝန်ဟန်နာလေးတွေစောက်ပေးထားပါတယ်။အသက်ကြီးလာပြီးအလောက်ကညာရှော့လုပ်ကြတဲ့အခါတိုက်ခန်းတွေမှာငှားနေကြတဲ့အခါအထူးလျှော်သေးနှုန်းနဲ့တိုက်ခန်းကိုငှားပေးပါလေ။တကယ်လို့အိမ်ပိုင်နဲ့ဆိုရင်လည်းအိမ်ပိုင်ဆိုင်မှုအခွန်ကိုလျှော့ပေးထားပါလေ။တော်တာရှိမှာခင်ဗျ။အမေရိကန်ပြည်ထောင်စုက10နှစ်လောက်အချိန်ပြည့်လုပ်ပြီးပြီဆိုရင် Social Security Credit လို့ခေါ်တဲ့လူမှုလုံခြုံရေးအမှတ်စုစုပေါင်း40ကိုပြည့်သွားပြီဖြစ်ပါလေ။အမှတ်40ပြည့်သွားရင်အသက်ကြီးတဲ့အခါအစိုးရစီကလူမှုထောက်ပံ့ကြီးရဖို့အကြီးအသေးမိသူဖြစ်သတ်မှတ်ထားပါလေ။အခွန်ငွေများများပေးဆောင်တဲ့သူဟာအသက်ကြီးလို့အနားယူတဲ့အခါထောက်ပံ့ကြီးပို့ရကြပါလေ။ဒါကြောင့်လည်းအမေရိကန်နိုင်ငံသားကြီးတွေဟာအသက်ကြီးတဲ့အခါပူပင်စရာမလိုပါဘူး။ထောက်ပံ့ကြီးရတဲ့ငွေနဲ့အေးအေးဆေးဆေးနေထိုင်ကြရုံပါပဲ။ကျွန်တော်တို့မြန်မာနိုင်ငံမှာတော့အသက်ရွယ်ကြီးရင်သူတချို့ဟာနားပါတော့တာကြောင့်နေစရာအိမ်မရှိတဲ့အတွက်လူရိုးရိုးနေမှာစုပေါင်းပြီးတွားနေရတာမျိုးတွေ။တချို့အမှုပညာသမားတွေကွယ်လွန်တဲ့အခါသူတို့ရဲ့မိသားစုတွေဒုက္ခရောက်ကြတဲ့အတွက်ဝိုင်းပြီးကူညီပံ့ပိုးကြတာတွေကိုအွန်လိုင်းမှာမြင်တွေ့နေကြရပါလေ။သူတို့ကလုပ်တွေဘလောက်ပဲလုပ်ခဲ့စာဝတ်နေရေးချက်တဲတာကြောင့်စုဆောင်ထားတာတွေမရှိခဲ့ဘူးလို့ရင်ဖွင့်ရပါတယ်တကယ်လို့ဒါကျွန်တော်တို့ဟာအမေရိကန်ပြည်ထောင်စုမှာလို့အလုပ်ကိုင်းတွေဖန်တီးပေးမယ်အခွန်တွေပုံမှန်ပေးဆောင်မယ်လူမှုလုံခြုံရေးတက် Social Security ကလေးထုတ်ပေးပြီးအခွန်ဆောင်သူတွေကိုအမှတ်ပေး သူတို့ရဲ့ကြမ်းမာရေးလူမှုရေးတွေကိုဆိုရင်ပူပန်မှုမရှိရအောင်စောင့်ရှောက်ပြီးမယ်ဆိုရင်မြန်မာပြည်ဟာလည်းပါရနေပြိုပွဲနိုင်ငံတစ်ခုဖြစ်လာမှာအမှန်ပါသို့ရာရှင်မြန်မာပြည်သူတွေလည်းပြည်သူတွေပေးတဲ့အခွင့်အရေးကိုထိရောက်စွာသုံးချနိုင်မဲ့အစိုးရတွေနဲ့စုံစည်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။